မြန်မာနိုင်ငံမှာကာလတော်တော်ကြာကပျောက်ဆုံးနေခဲ့တဲ့ဒီမိုကရေစီရင်ကျေးမှုတရက်ကိုပြန်ပြီးအသက်သွင်းနိုင်မှသာဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအောင်မြင်မယ်လို့မြန်မာသမ္မတဦးသိန်းစိန်ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းလာတာဟာဆယ်စုနှစ်နှစ်ခုလောက်အချိန်ယူလုပ်ဆောင်ခဲ့တာဖြစ်တယ်လို့အာရှလူဖွဲ့စည်း Asia Society မှပြုလုပ်တဲ့ဒီဆွေးနွေးပွဲအခမ်းအနားမှာပြောခဲ့တယ်လို့ဒေါက်တာဆန်းစုကြည်ရဲ့အနာဂတ်အခမ်းအနားအပြင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တဲ့မိခွန်းတွေကိုလည်းဖြေကြားသွားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါမြန်မာသမ္မတဦးသိန်းစိန်ဦးဆောင်ပြီးတော့အစိုးရအဖွဲ့ဝင်ကြီးတွေဟာကြာသပတေးနေ့ကအမေရိကန်ပြည်ထောင်စုညူးယောက်မြို့မှာရှိတဲ့ Asia Society အဖွဲ့ကိုတွားရောက်ပြီးတော့လက်ရှိသူ့အစိုးရရဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေကိုပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ထွန်းကားလာဖို့အတွက်ဒီမိုကရေစီရင်ကျေးမှုတွေပြန်ပြီးရှင်သန်လာဖို့အရေးကြီးပုံကိုလည်းသမ္မတဦးသိန်းစိန်ကအခုလိုပြောကြားခဲ့ပါတယ
်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်လာရုံလွှတ်တော်တွေပေါ်ပေါက်လာရုံနောက်တစ်ခါရွေးကောက်ပွဲတွေလုပ်ရုံနဲ့အောင်မြင်မှုကျွန်တော်တို့ရနိုင်မှာမဟုတ်ပါဘူးအဲ့ဒါမြန်မာလူ့အဖွဲ့အစည်းအတွင်းမှာကာလရှည်ကြာပျောက်ဆုံးနေတဲ့ Democratic Culture လို့ဆိုတဲ့ Democracy ရင်ကျေးမှုတရားကိုပြန်လည်အသက်သွင်းရမှာဖြစ်ပါတယ်အခုအချိန်ဟာ Democracy စံနှုန်းတွေကိုမိမိတို့ရဲ့နိုင်ငံသားအားလုံးရဲ့ရင်မှာကိန့်ဝတ်ရှင်သန်းလာအောင်ပြန်လည်ကျုံနုံနေရတဲ့အရေးကြီးတဲ့အချိန်ဖြစ်ပါတယ
်။ဒါပြင်မြန်မာနိုင်ငံမှာမတူကွဲပြားမှုတွေကိုလက်ခံနားလည်ပြီးညီနိုင်ပူးပေါင်းဆောင်ရွက်နိုင်တဲ့လူ့အဖွဲ့အစည်းတရားပေါ်ပေါက်လာဖို့အတွက်ကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဖြစ်တယ်လို့လည်းသမ္မတဦးသိန်းစိန်ကပြောပါတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာအစိုးရတစ်ခုတည်းလှုပ်ဆောင်လို့မရဘဲအားလုံးပူးပေါင်းပါဝင်ဆောင်ရွက်နိုင်မှသာအကောင့်ထဲဖော်နိုင်မှာဖြစ်တယ်လို့လည်းသမ္မတဦးသိန်းစိန်ကပြောပါတယ
်။ဒီကိစ္စတွေကိုဆောင်ရွက်အကောင့်ထဲဖော်တဲ့နေရာမှာအစိုးရတရားထဲအားနဲ့ဆောင်ရွက်ထားတဲ့ဒီအရာဖက်လူ့အဖွဲ့အစည်းများရဲ့ကူညီဆောင်ရွက်မှုကိုလည်းရယူရမှာဖြစ်ပါတယ်။ဒါကျွန်တော်အနေနဲ့ဒီလိုလက်ခံယုံကြည်ထားပါတယ်။မြမလူအဖွဲ့အစည်းတွေရှင်သန်အကောင်းလာစေဖို့အတွက်အကြံဉာဏ်တွေဆွေးနွေးညှိနှိုင်းမှုတွေစွမ်းဆောင်ရည်မြင့်တင်မှုတွေအတွက်ဒီ Asia Society ကကူညီဆောင်ရွက်သွားမှာဖြစ်တဲ့အတွက်ကြောင့်လည်းကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
ဒါပြင်မြန်မာနိုင်ငံရေးမှာလက်ရှိဒေါအောင်ဆန်းစုကြည်ရဲ့အခမ်းအနားကိုဘယ်လိုမြင်သလဲအနာဂတ်မှာဒေါအောင်ဆန်းစုကြည်ကိုဘယ်လိုပါဝင်စေချင်သလဲဆိုတဲ့အမေးကိုသမ္မတဦးသိန်းစိန်ဖြေတာကတော့
ဒေါအောင်ဆန်းစုကြည်ဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ခုနကလည်းဖြစ်ဖြစ်ပြောင်းလဲလုပ်ငန်းတွေမှာအခမ်းအနားတရားကနေပြီးတော့ပါဝင်ဆောင်ရွက်နေပြီးကျွန်တော်တို့ဖြစ်ပါတာအဲ့တော့လောလောဆယ်မှာဒီပါလီမန်ထဲမှာကျွန်တော်တို့မင်ဘာတယောက်အနေနဲ့ပါဝင်ပြီးတော့မှဒီဥပဒေပြည်ပြည်ကိစ္စတွေအဲ့ဒါတွေလည်းကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့တော့သူ့အနေနဲ့ကဒါကျွန်တော်တို့နဲ့လက်တွဲပြီးတော့မှဒီပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုအထောက်ခုဆိုင်နဲ့ဒီဆောင်ရွက်မဲ့သူတူဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်သူလည်းကွနာလို့သူ့ကိုပေးရလာတဲ့တာဝန်ကြာရအခန့်ကဏ္ဍနေပြီးတော့ကျွန်တော်တို့နဲ့ဒါပူးပေါင်းပြီးတော့ဆောင်ရွက်သွားဖို့ကျွန်တော်စိတ်ဆန္ဒရှိတယ်လို့ကျွန်တော်တို့ဒီတိုင်းကျွန်တော်ယုံကြည်ထားပါတယ်အဲ့တော့ဒီကနေ့လည်းကျွန်တော်တို့ရဲ့ကွန်တက်ကလို့ဟိုလုပ်ဖို့ကံပဲကျွန်တော်တို့ဖြစ်ပါတယ်လုပ်ဖို့ကံပဲဖြစ်ပြီးတော့လုပ်ငန်းတွေလည်းတော်တော်များများသူနဲ့ဥပပေါင်းပြီးတော့ကျွန်တော်ဆောင်ရွက်နေတာတွေကျွန်တော်တို့ရှိပါတယ်ရှေ့အနာဂတ်မှာလည်းကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတဲ့ကိစ္စတွေမှာကျွန်တော်တို့နဲ့ဒါပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့ကျွန်တော်တို့ဒီတိုင်းပဲယုံကြည်ထားပါတယ
်သမ္မတဦးသိန်းစိန်အနေနဲ့သမ္မတတက်တန်းကိုတစ်ကြိမ်ပဲထမ်းဆောင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမပြင်တော့ဘူးလားဆိုတဲ့အမေးကိုလည်းသမ္မတဦးသိန်းစိန်ကအခုလိုဖြေကြားသွားပါတယ
်တက်တန်းအဖြစ်တော့ကျွန်တော်ရဲ့ဆန္ဒပေါ့ကျွန်တော်ရဲ့ပင်ကိုဆန္ဒရတော့စောစောကပြောသလိုပါပဲကျွန်တော်ဒီဝန်တမ်းပဲလုပ်ဖို့ဆိုပြီးတော့ဒီလိုကျွန်တော်မျှော်လင့်ထားပါတယ်သို့တော်လည်းတိုင်းပြည်ရဲ့အခြေအနေပေါ့လေတိုင်းပြည်ရဲ့အခြေအနေနောက်ပြည်သူတွေရဲ့ဆန္ဒအဲ့တော့ဒီပုံမှန်မူတည်ပြီးတော့ပဲအနာဂတ်ကကျွန်တော်ဆုံးဖြတ်မယ်လို့နောက်ဒီလိုကျွန်တော်တို့ထင်ပါတယ်သို့တော်လည်းကျွန်တော်ရဲ့ဒီမျှော်မှန်းချက်ကတော့ဝန်တမ်းပဲလုပ်မယ်လို့ဒီလိုပဲကျွန်တော်ဒါဒီခဏထိကျွန်တော်စိတ်ကူးထားပါတယ်
ဒါပြင်သမ္မတဦးသိန်းစိန်ကပြည်တွင်းငြိမ်းချမ်းရေးဖြစ်ပေါ်လာဖို့လှုပ်ဆောင်နေတာတွေအပါအဝင်ကချင်ဒေသမှာအပြစ်ခတ်မရဆဲနိုင်သေးတာရခိုင်ဒေသကဒေသတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လည်းပြောကြားသွားခဲ့ပါတယ်။ဒါပြင်ဒီမိုကရေစီထွန်းကားတဲ့လူ့အဖွဲ့အစည်းတရားပေါ်ပေါက်နိုင်မှုအတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုလိုမိတ်ဆွေနိုင်ငံကောင်းတွေလိုအပ်ကြောင်းနိုင်ငံခြားယင်းဒီချစ်ကြည်မှုပုံမရနိုင်မှုအတွက်ကြိုးပမ်းပေးနေတဲ့ Asia Society အဖွဲ့ကိုလည်းကျေးဇူးတင်တယ်လို့သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်ခင်ဗျာ။